မြန်မာနိုင်ငံရဲ့ပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံမဏိပူရာပြည်နယ်နဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယာယီခလုံးကွင့်ပြဖို့ကုညီအဖွဲ့တွေနဲ့ဒေသခံရပ်ဘက်လူမျိုးရေးအဖွဲ့စီတွေကဒီမဏိပူရာပြည်နယ်တာဝန်ရှိသူတွေကိုစီရင်တိုက်တွန်းနေကြပါတယ်။မြန်မာနဲ့ချင်းနယ်ဆက်ပြည်နယ်တွေဖြစ်တဲ့မီဇိုရန်ပြည်နယ်ကတော့မြန်မာဒုက္ခသည်တွေကိုယာယီခလုံးကွင့်ပြဝေမဲ့မဏိပူရာပြည်နယ်ကတော့နေဆက်ဖြတ်ကျော်လာတဲ့မြန်မာဒုက္ခသည်တွေကိုဖမ်းဆီးတာတွေရှိနေတာပါ။ဒီအကြောင်းသတင်းပေးဖို့ချက်ကိုကုစော်ဝက်လိုင်ပြပြပေးပါအောင်ခင်ဗျာ။
မြန်မာစစ်ဆောင်တွေကိုယာယီလက်ခံပေးဖို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုရေးမြို့အခြေစိုက်အရဖက်အဖွဲ့အစည်း၅ခုကပြည်နယ်အစိုးရကိုပြီးခဲ့တဲ့ရက်ပိုင်းကတောင်းဆိုလိုက်တာဖြစ်ပြီးဝန်ကြီးချုပ်ဘက်ကလက်ခံနိုင်ခြင်းများကြောင်းဒီအဖွဲ့အစည်းတွေကဒေတာရင်းသတင်းဌာနတချို့ကိုပြောခဲ့ပါတယ်ပြည်နယ်တာဝန်ရှိသူတွေဘက်ကမြန်မာဒုက္ခသည်တွေကိုဒုက္ခသည်အထောက်အထားကတ်တွေထုတ်ပေးဖို့ရှိတယ်လို့လည်းဒေတာရင်းသတင်းတွေထွက်နေပါတယ်ဒါကြောင့် VOA ကတိကျအတိမပြုတ်နိုင်သေးပါဘူးအရာဖက်လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ India for Myanmar အဖွဲ့ကစလိုင်းဒုခါကတော့ဒုက္ခသည်တွေကိုလက်ခံဖွယ်ရှိတယ်ဆိုတာကိုကြိုဆိုပေမဲ့လက်ခံတဲ့နေရာမှာလူဦးရေကန့်တတ်လာတာစီစနစ်အလွန်အမင်းတင်းကျပ်တာမျိုးဖြစ်လာမှာကိုစိုးရိမ်နေလို့ဆိုပါတယ
်အခုလက်ရှိချိန်နေထိအပြည်နယ်အစိုးရကနေရာကြီးလက်ခံခွင့်ပေးခွင့်ရှိတော်ငယ်လေဘဟုအစိုးရကနေ refugee အဖြစ်လက်ခံခြင်းမရှိတလို့လူသားချင်းစာနာထောက်ထားမှုတွေကိုလည်းပေးခွင့်မပေးတလို့ပေးရသူတွေကကိုတော်မှာပေးခွင့်မပြုတဲ့အနေအထားပုံစံမျိုးဖြစ်နေတဲ့အခါကျတော့တကယ်လို့သာမဏိပူရအစိုးရကနေလက်တော့လက်ခံလိုက်တယ်ဒါမဲ့ဒီအစည်းကမ်းကန့်တချက်တွေများပြောမှတူတူလဲလူသားချင်းစာနာထောက်ထားမှုမပါနိုင်ဘူးဆိုတော့ဒါတဖက်တလန့်နေတဲ့ဒီအစင်ခုံမှုများဆိုကျွန်တော်တို့ကြုံရလာနိုင်ချေရှိတဲ့အနေအထားဖြစ်တယ်
မြန်မာဒုက္ခသည်တွေကိုတရားမဝင်နေစားဖြတ်ကျော်ဝင်ရောက်လာသူတွေအဖြစ်မဏိပူရာအစိုးရကမူလကတတ်မှတ်ပြောဆိုထားတာပါဒေသခံအရဖက်လူမှုအဖွဲ့အစည်းတွေကတော့မြန်မာဒုက္ခသည်တွေဟာခိုးဝင်လာသူတွေမဟုတ်ဘဲစစ်ဆောင်တွေဖြစ်တယ်သူတို့ကိုနေထိုင်ခွင့်ကတ်တွေပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုပြန်လွတ်ဖို့နောက်မြန်မာနိုင်ငံကိုပြန်မပို့ဖို့စတဲ့အချက်၄ချက်လက်မှတ်ထိုးပြီးမဏိပူရာပြည်နယ်အစိုးရဝန်ကြီးချုပ်စီစာပေးပို့ခဲ့တာပါမကြာသေးခင်ကတော့မိုရေးမြို့နယ်လမ်းချမ်းကျေးရွာတစ်ဝိုက်မှာခိုလုံနေတဲ့မြန်မာစစ်ဆောင်အများအပြားကိုနိုင်ငံခြားသားအဲ့ဥပဒေနဲ့မဏိပူရာအစိုးရကဖမ်းခဲ့ပါတယ်နောက်ဆုံးစီးရင်အရာဖမ်းဆီးခံရသူအယောက်190ရှိပြီးသူတို့လွတ်မြောက်ဖို့ဥပဒေလမ်းကြောင်းနဲ့ဆောင်ရွက်နေတယ်လို့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ
်လွတ်ပေးလိမ့်မယ်လို့လည်းကျွန်တော်တို့ပြောလိမ့်ပါတယ်ဒီလိုဟာမျိုးအချင်းနေမဖြစ်ဘဲနဲ့မီဇိုရမ်ပုံစံမျိုးသူတို့ရာကြီးခုလုံးခွင်းလဲစီစဉ်ပြီးတော့မှအဒီအပေါ်မှာလူသားချင်းစာနာထောက်ထားမှုကိုလည်းဘဟုအစိုးရကနေမပြုံဝင်တော့မှဒါတခြားမနီပူအခြေဆိုင်လူမှုအဖွဲ့ရှိတွေရနေတဲ့ဆင်လူသားချင်းစာနာထောက်ထားမှုတွေရရှိဖို့လို့ကျွန်တော်တို့မျှော်လင့်ပါတယ
်။ India for Myanmar အဖွဲ့ကစလိုင်းဒုခပြောတော့တာပါအိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးထားတာကြောင့်ဒုက္ခသည်တွေကိုလက်ခံကူညီရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်အစ်စီယာမှာအကြံတည်းရှိပါတယ်။အိန္ဒိယဗဟုအစိုးရကဒုက္ခသည်တွေကိုအသေးမှမပြုတ်ပေမဲ့ဒုက္ခသည်တွေအကူအညီပေးရေးကိစ္စဟာပြည်내အစိုးရတွေရဲ့လုပ်ပိုင်ခွင့်အောက်မှာရှိနေပါတယ်။ဒါကြောင့်လဲမီဇိုရမ်ပြည်내အစိုးရကမြန်မာဒုက္ခသည်တွေကိုယာယီခလုံးခွင့်ပြုပြီးယောနိစီယာနဲ့ပူပေါင်းဆောင်ရွက်မှုရှိပေမဲ့မဏိပူပြည်နယ်အစိုးရကတော့မြန်မာဒုက္ခသည်တွေကိုအသေးမှမပြုတဲ့အပြင်တရားမဝင်ဝင်ရောက်လာသူတွေအဖြစ်ဖမ်းဆီးပါတယ်မဏိပူပြည်နယ်လက်ရှိအာဏာရ BJP ပါတီဟာဒုက္ခသည်ကိစ္စမှာသဘောထားတင်းလေးရှိပါတယ်ဒါပေမဲ့မဏိပူအစိုးရနဲ့တွေ့ဆုံခဲ့တဲ့အရဖက်အဖွဲ့အစည်းတွေရဲ့ပြောဆိုချက်အရကတော့မြန်မာဒုက္ခသည်တွေယာယီခလုံးခွင့်ရဖို့အလားအလာကောင်းရှိတယ်လို့အိန္ဒိယဖော်မြန်မာအဖွဲ့ကပြောပါတယ်မြန်မာစစ်ဆောင်တွေကိုကူညီပေးနေတဲ့ခရီးယန်ဆရာတော်တစ်ပါးကတော့လက်တွေ့အခက်အခဲတွေကိုကျော်လွန်နိုင်မဲ့အခြေအနေကိုမျှော်လင့်တယ်လို့ဆိုပါတယ်။
တကယ်ပေါ်ပြမှာအခက်အခဲတွေလက်တွေ့အခက်အခဲတွေတော့ရှိနေတယ်။အလေးပေါ်မှာမေဒီပြမှာဒီကူညီနိုင်လို့ရှိတော့ပေါ်ပြမှာအဲ့နဲ့လက်ရှိအခြေအနေကကြွားမြင့်တော့ကြောက်တော့ကျွန်တော်များများဒီလမ်းပေါ်မှာအောင်ပါတယ်
။မဏိပူအစိုးရဟာမြန်မာစစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာဒုက္ခသည်တွေကိုလက်ခံဖို့တဲ့နည်းမြေတည်ငြိမ်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မကြသေးခင်ကလည်းမြန်မာနဲ့နေစပ်တခြားမှာရဲကိန့်စခန်းအများအပြားကိုထပ်ပြီးတိုးချဲ့ထားပါတယ်။ဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့နှစ်နှစ်အတွင်းမြန်မာဒုက္ခသည်အများအပြားကိုလက်ခံထားခဲ့ပါတယ်။မီဇိုရန်ထဲမှာမြန်မာစစ်ဆောင်၄000ကျော်ရှိမယ်လို့အရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။